COVID-19 ကာကွယ်ရေးထိုးစေ့တွေကိုနိုင်ငံတကာနဲ့တန်းတူရရှိလိုတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ထိုးစေ့ရေးအတွက်တန်းထောင်ချီပြီးလက်ဦးရယူနေသလိုဖွံ့ဖြိုးတဲ့နိုင်ငံတွေလည်းအလားတူရရှိခွင့်ရှိရမယ်လို့သူကသတိပေးပြောလိုက်တာပါ။စိတ်ချရပြီးဈေးသာတဲ့ထိုးစေ့တွေတာဝန်ညီများရရှိစေရေးအာမခံနိုင်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်မှုအဓိကလိုအပ်တယ်လို့လည်းဝန်ကြီးရန်တိုမာဆူဒီကဆိုပါတယ်။တကယ်တော့ COVID-19 ကာကွယ်ရေးထိုးစေ့ထောက်ဝက်ကျော်ကိုကမ္ဘာလူဦးရေရဲ့73ရာခိုင်နှုန်းသာရှိတဲ့ချမ်းသာတဲ့နိုင်ငံတချို့ကကြိုတင်ဝယ်ယူထားပြီလို့ Oxfam အဖွဲ့ကပြီးခဲ့တဲ့လမှာရေးသားလိုက်ပြီးတဲ့နောက်ဝန်ကြီးမာဆူဒီကအခုလိုပြောလိုက်တာပါ။ဝန်ကြီးမာဆူဒီဟာပြည်ထောင်ချေဆိုင် AstraZeneca ဆေးကုမ္ပဏီကြီးနဲ့တွေ့ဆုံပြီးသူ့နိုင်ငံအတွက်ထိုးစေ့ရှိနိုင်မှုအခိုင်အမာဖြစ်အောင်လှုံ့ဆော်နေပါတယ်။လူဦးရေသန်း290နီးပါးရှိတဲ့အင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာလာနေတာကိုထိန်းချုပ်နိုင်ဖို့ရုတ်ကန်ကြိုးပမ်းနေရတာလည်းဖြစ်ပါတယ်။တရုတ်ကုမ္ပဏီ Sinovac Biotech ကလုပ်တဲ့ COVID-19 ကာကွယ်ဆေးထိုးစေးစမ်းသပ်မှုတစ်ခုထဲမှာလည်းအင်ဒိုနီးရှားနိုင်ငံကစစ်သက်ခံတွေနဲ့ပါဝင်ဆောင်ရွက်ခဲ့ပါတယ်ခင်ဗျာ။